KNU ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့မှသမရဦးသိန်းစိန်အပါအဝင်တီထောင်စုဝင်ကြီးတွေအပြင်ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပါတွေ့ဆုံခဲ့ပါတယ်။သမရနဲ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးမှုဟာအပြုသဘောဆောင်တဲ့ရလဒ်တွေရှိတယ်လို့လည်း KNU ဗဟုအလို့မှုဆောင်တွေက VOE ကိုပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
ဒီကနေ့ဇန်နဝါရီလ5ရက်နေ့မနေ့စောပိုင်းမှာသမရဦးသိန်းစိန်နဲ့ဗိုလ်ချုပ်ကြီးစောမူတူစေဖို့ဦးဆောင်တဲ့ KNU ခေါင်းဆောင်ပိုင်းတွေဟာတနအီနီးပါးကြောင်တွေ့ဆုံခဲ့ပြီးတော့တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရစဲလက်မှတ်ရေးထိုးပွဲကြီးအမြန်ဆုံးဖြစ်ပေါ်လာဖို့ဆန္ဒရှိတဲ့အကြောင်းသမရကပြောကြားခဲ့တယ်လို့တိုင်းရင်းသားအဖွဲ့တွေနဲ့ဆိုရကြညဉ့်ညံရေးညဉ့်ညံဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံညဉ့်ညံရေးဖော်ဆောင်မှုနဲ့ပြည်နယ်ထူထောင်ရေးစင်တာကအကြံပေးကုလမောင်ရွှေကပြောပါတယ
်သမရဦးဘက်ကတော့ဒီ KNU အနေနဲ့ဒီပြစ်ခတ်ရပြီးတော့ဘယ်မှာဆွေးနွေးတာကိုသူ့အနေနဲ့ကျေးဇူးတင်ပါတယ်ကျေးဇူးလူလူအစားတဲ့ကျေးဇူးတင်အောင်ပြောပါတယ်။နောက်ပြီးတော့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးကိုပြည်ပခန့်တွေချုပ်ငင်းဖို့ဝဲဝဲမှာဆွေးနွေးတဲ့နီလန်းကအကောင်းဆုံးပဲဆိုတော့လေတမိုင်းအနေနဲ့သူပတ်ယူပြီးတော့ဒီတိုင်းပဲသူကြိုးစားဆောင်ရွက်တယ်ဆိုတော့ပြောပါတယ်။နောက်ပြီးတော့ဒီလေးဝါပွဲနဲ့ရေကြီးနာပွဲတွေပြီးသွားလို့ရှိရင်နေပြည်တော်မှာပြုလုပ်မဲ့တမိုင်းအလုံးဆိုင်ရာတက်ကရစဲလက်မှတ်ရေးထိုးပွဲကိုလည်းသူ့အနေနဲ့အစရာထက်သန်စွာပါဝင်ဖို့အတွက်ဆန္ဒပြပြနေပါလို့လည်းပြောပါတယ်။နောက်ပြီးတော့ဒီတိုင်းသားဒီလက်နက်အဖွဲ့တွေနဲ့ဆက်ပြီးတော့ရှိဖို့ပေါ့လေကျွန်တော်တို့ယုံကြည်မှုစောက်ပြီးဇွဲမှာဖြစ်ရှင်းမကြဖို့ကိစ္စရက်တွေကိုလည်းပြောပါတယ်
။ဒီလေပိုင်းမှာတော့ KNU ခေါင်းဆောင်ပိုင်းတွေဟာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမရောက်နိုင်တဲ့တွစ်ဆုံခဲ့တယ်လို့လည်း KNU ဘိုလ်လုံးမှုဆောင်ဖရိုမန်းကြီးမောင်ကပြောပါတယ်။ဒီလိုတွစ်ဆုံမှုမှာအပြည့်သဘောဆောင်တဲ့ရလဒ်တွေထွက်ရှိခဲ့တယ်လို့ပြောနိုင်ပြီးတော့လက်ရှိအချိန်မှာ2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့တက်မတော်ရဲ့ရည်ရည်ချက်ကိုလည်း KNU ကိုချပြခဲ့တယ်လို့သူကပြောပါတယ်
။အကျွန်တော်အဲ့ဒါလုံးဝပြောနေပါပဲ။ကျွန်တော်တို့ကအပြည့်သဘောဆောင်တဲ့စိတ်ဓာတ်ကိုကျွန်တော်တို့ဟာဖြစ်တယ်။တက်မတော်ကတော့အဓိကကတော့နိုင်ငံတော်ကာကွယ်ရေးကသူတို့အဓိကတောင်းရှိတယ်။သူထပ်ပြီးတော့လည်းပြောပါတယ်။အရင်အချိန်တွေမှာလည်းသူပြောတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြင်နိုင်တယ်။နောက်တော့ဥပဒေကိုကာကွယ်ရမယ်အတောင်လည်းသူတို့မှရှိတယ်ဆိုတော့လည်းအဲ့ဒါထပ်ပြီးတော့ပြောပါတယ်ခင်ဗျာ
တမတော်အနေနဲ့ညီငယ်ရေးရအောင်တိစောက်ဖို့သဘောထားရှိပြီးတော့ရရှိထားတဲ့ညီငယ်ရေးတွေကိုလည်းထိမ့်သိမ့်ဖို့ဆန္ဒရှိတယ်လို့တမတော်ကာကွယ်ဦးစီးချုပ်ကပြောဆိုခဲ့တဲ့အကြောင်းဖရိုမန်းကြီးမောင်ကပြောပါတယ
်အဓိကကာကွယ်ဦးစီးချုပ်ပြောတာကတော့ညီငယ်ရေးကနူးနှစ်ဖက်ဥပုံဆောင်ရလို့ရှိရင်မရနိုင်တဲ့အကြောင်းမရှိဘူးတမတော်အနေနဲ့ညီငယ်ရေးကိုရအောင်တိစောက်မယ်ဆိုတဲ့ဒီဆုံးဖြတ်ချက်ရှိတယ်ဆိုတာအဲ့ဒါအဓိကပြောပါတယ်ခင်ဗျာနောက်တော့အဓိကကတော့ဒီကော်ဝေးဦးစီးချုပ်ကတွေ့တိုင်းပြောတဲ့စကားတစ်ခုရှိပါတယ်။ကျွန်တော်ညဉ့်ညဉ့်လေးကိုဒီရိုးသားမှုနဲ့တစ္ဆာရှိမှုအခြေခံတော့ဆောင်ရွက်မှာဆိုလို့ရှိရင်ညဉ့်ညဉ့်ရမရနိုင်စရာအကြောင်းမရှိဘူးဆိုတာဒီအများအားပြောပါတယ်။
တိုင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးကောင်းဆောင်တွေရဲ့ဆွေးနွေးပွဲတရက်ကို KNB နဲ့ KNU ထိန်းချုပ်ရာလော်ခီလာဒေသမှာလာမယ့်ဇန်နဝါရီလ20ရက်စပြီးတော့သုံးရက်တာကျင်းပဖို့စီစဉ်ထားတာပါ။အခုလို KNU ထိန်းချုပ်နယ်မြေထဲမှာညီလာခံကျင်းပခံပြီးတမရနဲ့ KNU ထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံမှုဟာမကြခင်ကျင်းပမဲ့ညီလာခံအတွက်အများကြီးအထောက်အကူပြုမယ်လို့ရှုမြင်တဲ့အကြောင်းဦးလာမောင်ရွှေကပြောပါတယ်
။ဘာလို့လဲလို့ပြောရင်ဒီတစ်ခေါက်ဒီကျင်းပမှာ KNU area ထဲမှာဖြစ်နေတယ် NCCD မှာလည်းဒီ KNU ရဲ့အထူးအတွင်းမှုအနေနဲ့ကလည်းအတူခေါင်းဆောင်အနေနဲ့ပါနေတယ်။အတူတို့ကိုယ်တိုင်လည်းဒီနေ့တက်ရောက်ပြီးတော့ဆွေးနွေးနိုင်ပြီးတော့တမရရဲ့ဒီညီညာရေးပေါ်မှာထားတဲ့သဘောထားနဲ့ယူရောလင်းချက်တွေယူမှုတွေကိုကြားတဲ့သူတို့ကိုယ်တိုင်ကလည်းအရန်ကိုသူတို့လည်းအားတက်တယ်ပေါ့လေအခုကျွန်တော်တို့ဝင်းကြီးဦးအောင်မင်းနဲ့ချင်းမိုင်မှာ26ရက်နေ့ကဆွေးနွေးတဲ့အထိတော့နှစ်ဖက်ဆွေးနွေးချက်တွေဟာရေးပြီးနဲ့နီးလာပြီးတော့70ရာခိုင်နှုန်းနီးပါးလောက်တူရလို့ပြောတဲ့အတွက်ဇန်နဲ့20ရာခိုင်နှုန်းကိုဆက်ပြီးတော့ဒီနိုင်နိုင်ကိုလည်းဒီနေ့အများကြီးအရေးပါပါဗ
ျ KNU မြို့သားစီယုံ KNU က2012ခုနှစ်ဇန်နဝါရီလကစပြီးတော့အစိုးရနဲ့အပြစ်ခတ်ရစဲမှုတွေပြုလုပ်ထားတာဖြစ်ပါတယ်တမရဦးသိန်းစိန်အပါအဝင်တမရကာဝေးဦးစီးချုပ်တို့နဲ့ KNU ခေါင်းဆောင်ပိုင်းတွေတွေ့ဆုံတာဟာဒါနဲ့ဆိုရင်နှစ်နှစ်အတွင်းမှာ၄ချိန်ရှိခဲ့ပါပြီခင်ဗျာ